နှစ်သစ်ကြိုဆိုတဲ့ဒဇံပွဲတော်ကနေမြန်မာပြည်သူတွေအတွက်ဒီမျှော်လင့်ချက်အသစ်တွေဆောင်ကျင်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကတင်းကျပ်ဆုတောင်းပေးပို့လိုက်ပါတယ်အမေရိကန်ပြည်သူတွေကိုစားမြန်မာပြည်သူတွေအတွက်အကောင်းဆုံးဆုတောင်းတွေနဲ့အတူမြန်မာပြည်သူတွေနဲ့တသားတဲ့ရည်တည်နေပါတယ်လို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကထောက်ပြခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတန်ရုံယာယီတာဝန်ခံဆူဆန်စတီဗင်ဆန်ကလည်းဗီဒီယိုဆုတောင်းပေးပို့ခဲ့ပါတယ
်အခါတာနယာမာတင်တော့အလုံးနဲ့တွေ့နေကြံကျင်တင်းနေကျင်နေပျော်ရွှင်ခြင်းညာရရှိကြပါစေလို့အမေရိကန်ပြည်သူတွေကိုစားဂျမကာစုမုံကောင်တောင်းလိုက်ပါတဲ့
ငြိမ်းချမ်းမှုတရားဝါပြောမှုနဲ့တရားမျှတမှုတွေအတွက်ပြည်သူတွေရဲ့တန်ဓေဋ္ဌာန်နဲ့စိန်ခေါ်မှုတွေကြားမှာခံနိုင်ရည်စွမ်းကိုလည်းအမေရိကန်ပြည်ထောင်စုကလေးစားကြောင်းတန်ရုံယာယီတာဝန်ခံဆူဇန်စတီဗင်ဆန်ကတင်းကျပ်ဆုတောင်းတဲ့မှာပြောကြားထားပါတယ်။အလားတူပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်ကလည်းပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာဒီပြည်သူတွေအပေါ်အကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေကြုံခဲ့ရပြီးတော့မဖြစ်မနေစစ်မှုတန်းဥပဒေကြောင့်ပြည်သူတွေပိုပြီးစိုးရိမ်စရာအခက်အခဲတွေဖြစ်နေတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဘလင်ကင်ကသူ့ရဲ့ဆုတောင်းထဲမှာထောက်ပြထားပါတယ်။ပြည်ပခရဲ့အဆုံးသက်စေဖို့နဲ့အားလုံးပါဝင်တဲ့ဒီမိုကရေစီအနာဂတ်ဖြစ်စေဖို့ကြိုးစားနေသူအားလုံးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံနေတယ်လို့လည်းဝန်ကြီးကပြောပါတယ်။ဖော်ပြလို့မရနိုင်လောက်တဲ့အခက်အခဲတွေကြုံနေကြရပေမဲ့မြန်မာပြည်သူတွေရဲ့သူမတူတဲ့ရဲစွမ်းတက်တီနဲ့ခံနိုင်ရည်စွမ်းကိုလည်းအမေရိကန်အစိုးရကအတိအမှတ်ပြုထားပါတယ်။လက်ရှိပြဿနာတွေဖြစ်နေပေမဲ့နှစ်သစ်မှာမြန်မာပြည်သူတွေအတွက်မျှော်လင့်ချက်အသစ်တွေဆောင်ကျင်းလာအောင်တင်းကျပ်ဆုတောင်းပေးပို့ပါကြောင်းအမေရိကန်ပြည်သူတွေကိုစားအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။